ခရိုင်းမီးယားကျွန်းဆွယ်ပေါ်ကရုရှားရဲ့ပင်လယ်နဲ့ရေတပ်ဌာနချုပ်ကိုအဖြစ်တိစောက်ထားတဲ့အဝေးဒင်းဒရုန်းယာဉ်နဲ့တေဆောင်လာတဲ့ဖောက်ခွဲပစ္စည်းထိမှန်ပြီး6ဦးဒဏ်ရာရကြောင်းဒေသဆိုင်ရာအာဏာပိုင်တို့ကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားရဲ့မစ်ဆိုင်းတုံးတိုက်ခိုက်မှုအတွင်းယူကရိန်းရဲ့အချမ်းသာဆုံးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့သီးနှံကုန်သည်တစ်ဦးသေဆုံးရကြောင်းယူကရိန်းကပြောပါတယ်။စစ်ကမ်းမြို့ဆီဘက်စတိုပိုမှာအဝေးဒင်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။ဒီတိုက်ခိုက်မှုကြောင့်ရုရှားရေတပ်အလတ်ရဲ့အခမ်းအနားတွေကိုတော့ဖျက်သိမ်းခဲ့ရပါတယ်။အခုလိုအဖြစ်ဖန်တီးထားတဲ့တိုက်ခိုက်မှုလေးတွေတိုးလာတာဟာဆိုရင်ရုရှားတို့2014ခုနှစ်အတွင်းသိမ်းပိုက်ခဲ့တဲ့နယ်မြေအတွင်းကယူကရိန်းသဘုံတွေရဲ့ဆောင်ရွက်ချက်ဖြစ်နိုင်ခြေရှိတယ်လို့ AP သတင်းကဖော်ပြပါတယ်။အဝေးရင်ဒရုန်းယာဉ်ကလက်ဖြစ်ဖြစ်ပုံရပြီးဖောက်ခွဲပစ္စည်းကလည်းပောက်ကွဲအားမပြင်းထန်ကြောင်းပင်လယ်နဲ့ရေတပ်ပြန်ကြားရေးကထုတ်ပါတယ်။ Sevastopol မြို့မှာတော့ယူကရိန်းပြည်မှာကြီးနဲ့180ကီလိုမီတာလောက်အကွာမှာရှိပြီးဘယ်အချိန်မှာအဝေးရင်ဒရုန်းယာဉ်ပြန်တန်းခဲ့လဲဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။တိုက်ခိုက်မှုဖြစ်ခဲ့တာနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗိုလ်လိုဒီမာဇလင်စကီရဲ့အကြံပေးတူကတော့ရုရှားရဲ့လေကြောင်းကာကွယ်ရေးအားနည်းချက်အဖြစ်ပြည့်ရည်ပြုပါတယ်။ယူကရိန်းနိုင်ငံတွင်မှာတော့အဓိကစစ်ကမ်းမြို့မိုက်ကိုလိုက်မှာရုရှားရဲ့တိုက်ခိုက်မှုအတွင်းယူကရိန်းရဲ့အချမ်းသာဆုံးအမျိုးသားတစ်ဦးဖြစ်တဲ့သီးနှံထုတ်လုပ်တင်ပို့တဲ့လုပ်ငန်းရှင်နဲ့ဇနီးဖြစ်သူတို့သေဆုံးခဲ့ကြောင်းမြို့တော်ဝင်ဘစ်တလီယာခင်ကပြောပါတယ်ရှင်။